မကြခင်မှာတာဝန်သက်တမ်းကုံဆုံတော်မယ်မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရန်ဟီလီဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုဘယ်လိုက်မှုမရှိဘဲသူ့ရဲ့လုပ်ပိုင်ခွင့်တာဝန်ကိုကြည်ပြွန်စွာနဲ့ရဲရဲဝင်းဝင်းစုံစမ်းဖော်ထုတ်ပေးနိုင်ခဲ့သူအမျိုးသမီးစုံစမ်းရေးမှူးတယောက်အဖြစ်သူတာဝန်ကြီးခဲ့တယ်လို့မြန်မာလူခွင့်ရေးလှုပ်ရှားသူတဦးကချီးကျူးပြောဆိုလိုက်ပါတယ်သူအစီရင်ခံမှုတွေဟာတစ်ဖက်သက်ဆန့်ပြီးမျှတမှုမရှိဘူးဆိုတဲ့စွဲချက်နဲ့မြန်မာအစိုးရရဲ့ပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့မစ်ဆန်ဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံဆုံးခင်နောက်ဆုံးအနေနဲ့လူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာနိုင်ဖို့မြန်မာရဲ့အိမ်နီးချင်းနိုင်ငံတွေစီကိုတွားရောက်နေပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတာဝန်ပေးရခြင်းခံထားရတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရန်ဂီလီရဲ့လှုပ်ဆောင်ချက်တွေအပေါ်မှာသုံးသပ်ချက်အမြင်မြန်မာလူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုမတ်စုမုံကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်။
ရန်ဟီလီဆက်ဆက်ရင်သူ့ကိုတာဝန်ပေးတော့ငါကျွန်တော်တို့ဘက်ကဒီကိစ္စကိုသူလုံနိုင်ပါမလားဆိုတော့သူ့ရဲ့စိတ်နည်းနည်းရှိရဗျ။ဒါကြောင့်လို့ဆိုတော့သူ့ရဲ့ background ကလူခွေတဲ့ဆိုလို့ရှိရင်ကလေးခွေပို့ပြီးတော့များတယ်။အရင်တုန်းကသူ့ရဲ့ရှေ့မှာရှိခဲ့တဲ့လူခွေစုံစမ်းစေရာရှိနေတော့သူ့အနေနဲ့ပြင်းပြင်းထန်ထန်ဖြစ်ပါမလားဆိုတော့သူ့အိမ်လာရှိတယ်။ဒါပေမဲ့သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုံပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုကြည်ညိုတာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမအစိုးရဘက်ကရောတချို့သောဘာသာရေးရနော်ဆုံးရောက်တဲ့အုပ်စုတွေဒါရမတော်တော်အတိုက်ခိုက်ခံရတယ်။အဲ့ဒါကသူ့ရဲ့ထူးခြားချက်ပေါ့။ဒါပေမဲ့အဲ့ဒီတိုက်ခိုက်ခံရတဲ့ကိစ္စတွေကိုသူ့အနေနဲ့ဘယ်တော့မှပြောသွားတာမရှိမဲ့သူ့ရဲ့ရည်တည်ချက်တိုင်းထုတ်ဖော်ပြောဆိုတယ်။တချို့သူလို့ရှိရင်ထုတ်ဖော်ပြောဆိုလုံးအားကြီးလို့အစိုးရကိုယ်တိုင်ကတိတ်ပြီးသဘောမချတဲ့အစီအစဉ်ကိုသူလွှတ်ဆောင်ခဲ့တယ်။အခုသူ့တက်တန်းကုံဆုံးသွားမဲ့သူတူဦးတဲ့နောက်ပိုင်းမှာဒီတက်လာမလဲဆိုတော့မသိဘူးတတိရှိရှိနဲ့တင်ပြနိုင်မဲ့သူမျိုးထပ်ပြီးတော့ပေါ်လာမလားဒါနဲ့ပတ်သက်လို့ဒီဖြစ်မလဲဆိုတော့ကျွန်တော်စိတ်ဝင်စားသွားတယ်လို့ကျွန်တော်တောင်းကြည့်ပြီးပါ
တယ်နောက်တစ်ခုကအခုလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီ ICJ တရားရုံးရဲ့ကိစ္စမှာဆိုလို့ရှိရင်လေဒါသူ့ရဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေနောက်ဒီကုလသမဂ္ဂရဲ့တွေးရှိချက်တွေနောက်ဒီလွတ်လပ်တဲ့ဒီလူခွေအဖွဲ့တွေအများကြီးဖြစ်သွားတယ်ဆိုတဲ့ခါကြတော့တကယ်ပဲနင့်နာခဲ့တဲ့သူတွေအတွက်တရားမျှတမှုတွေရနိုင်မှုအတွက်သူ့ဘက်ကစွန့်ဆောင်နိုင်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့ဥအောင်မျိုးမင်းဘယ်လိုများမြင်မိပါလဲရှင့
်လူခွေရေးချိုးဖောက်မှုတွေမကဘဲနဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်နေဆိုရဲအစ်စ်တီကိုရောက်သွားပြီးတော့နိုင်ငံတကာအာဏာတိုက်မှုများလာတဲ့အတွက်FSM လို့တော့ရန်ရီအရပေါ်လာတယ်အဲ့ဒီမှာတစင် ICC တက်ဖို့အတွက်ကမ်းလှမ်းမှုတွေဖြစ်လာတယ် ICC မှာပထမဦးဆုံးကျွန်တော်တို့ကြားနာမှုတွေလုပ်ဆောင်လာဖြစ်တယ်ဆိုတော့ဒါကတော့တွေးရှိရဲ့အချက်တွေကတာမန်လူခွေချုပ်ဖောက်မှုတွေမကဘဲနဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်နေဆိုတဲ့အဆင့်ထိရောက်သွားတဲ့အတွက်အာရုံစိုက်မှုများလာတယ်ဒါကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကတော့သူ့ရဲ့တင်ပြချက်တွေကတစ်ဖက်သက်ဆန်တဲ့မျှတမှုမရှိဘူးဆိုပြီးသူ့ကိုပြည်ဝင်ဝင်ပေးဖို့ညှင်းဆန်ထားတယ်ပေါ့ဆိုတော့အခုလက်ရှိမှာဒီရန်ဟီလီကသူ့ရဲ့တာဝန်ကုန်ကန်ဒီ January 15ကနေ23အထိကိုသူအိမ်နီးချင်းနိုင်ငံတွေကိုပဲသွားရမယ်အနေထားမှာရှိနေတယ်ပေါ့ဆိုတော့နောက်ဆုံးအနေနဲ့ပေါ့နော်ကောင်းဆုံးဖြစ်နိုင်အောင်ဦးအောင်မျိုးမင်းဘယ်လိုများအကြံပေးချင်တာရှိလဲ
ဒီပြည်ဝင်ဝင်မရတဲ့အခါမှာကျွန်တော်တို့သူ့ကိုဟိုတကယ်နည်းနည်းချင်းဆိုင်ရှင်းပြနိုင်တဲ့အချက်တွေဒီဘက်ကကျွန်တော်ဆုံးရှုံးသွားတယ်တချို့ကမှလည်းကျွန်တော်တို့ဟိုကိုယ့်ရဲ့ပြည်တွင်းမှာတွေးရှိတွေးတင်တော့အခင်းဖြစ်ပေါ်တဲ့အဖြစ်မှန်တွေကိုစုံစမ်းစစ်ဆေးဖို့အခွင့်အရေးရှိတဲ့အတွက်သူ့အနေနဲ့ကြားတဲ့သတင်းတွေကိုဟိုစုံစမ်းစစ်ဆေးဖို့အတွက်သူ့မှာလည်းအခက်အခဲအများကြီးရှိသွားနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်အမြဲတမ်းပြောပါတယ်ခုမကဒီဟာကိုပူးပေါင်းဆောင်ရွက်မှုဆိုတာပြနိုင်မယ်ဒါကခိုင်မာတဲ့အချက်လက်တွေရရှိအောင်လှုပ်ဆောင်နိုင်မယ်မှားယွင်းတဲ့ဆွဆွဲမှုတွေရှိလာလို့ရှိရင်လည်းဒါကိုဟိုမှန်ကန်တဲ့သတင်းအမီနဲ့ကျွန်တော်ပြန်ပြီးတော့ဖြည့်ရှင်းနိုင်တဲ့အတွက်ဒါကိုဝင်ဝင်ပြပါပူပေါင်းဆောင်ရွက်လုပ်ပါလို့အစဉ်အဆက်လည်းကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့မြန်မာအစိုးရဘက်ကပြောတာကိုယ်တိုင်စုံစမ်းစစ်ဆေးနေတယ်တက်မတော်ဘက်ကလည်းခုံရုံးနေဖွဲ့တယ်နောက်စုံစမ်းရေးကော်မရှင်နေလည်းဖွဲ့တယ်ဆိုပြီးတော့ပြောတယ်ဒါပေမဲ့နိုင်ငံတကာဘက်ကတော့ဒီလိုကုလသမဂ္ဂအပါအဝင်တရားလွတ်လပ်တဲ့လူခွေအဖွဲ့တွေကိုဒီလက်ရှိဖြစ်ခဲ့တဲ့နေရာတွေကိုသွားခွင့်ပေးပါဆိုပြီးဒီဇိုင်းမမတ်တောင်းဆိုခဲ့တယ်ဆိုတော့ပူပေါင်းဆောင်ရွက်မှုရှိဖို့မြန်မာအစိုးရကိုရောဥအမျိုးမင်းပါများတိုက်တွန်းအကြံပေးချင်တာရှိပါလေရှင်
ကျွန်တော်တို့အခုလက်ရှိချိန်မှာတော့ငါတို့တိုင်းပြည်ရဲ့အရေးကိစ္စငါတို့လုပ်ပြီးသားဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့လုံလောက်ပြီ။နိုင်ငံတကာလာရောက်စုံစမ်းကြဘူး။နိုင်ငံတကာအရေးယူစရာမလိုဘူးဆိုတော့အချက်မျိုးနဲ့တုံ့ပြန်တာကျွန်တော်တွေ့ရပါတယ်။တခါလေစုံစမ်းစစ်ဆေးတဲ့သူတွေကိုကျွန်တော်တို့မယုံနိုင်တဲ့ကိစ္စလွတ်လပ်ပါမလား။သတင်းပေးတဲ့သူတွေကတကယ်မှန်မှန်ကန်ပေးရတော့အနေထားမျိုးရှိရလား။ဒါကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုအပ်ပါတယ်။နောက်တစ်ခုကဟိုစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အချက်တွေကိုအမှန်တိုင်းတင်ပြရလား။တင်ပြရင်ရော ပြည်ရင်းမှာရှိတဲ့ဥပဒေအတိုင်းဖြစ်ရောက်စွာအရေးနိုင်တဲ့အရာမျိုးရှိရလားဒါတွေထည့်သွင်းစဉ်းစားမှာဖြစ်ပါတယ်ကျွန်တော်တိုင်းဒီမှာအပြစ်ရှိတဲ့သူကအပြစ်သေးချာမထိပဲနဲ့အပြစ်ကကင်းလွနေတဲ့အရာတွေကဟိုအောက်ခြေအမှုတိတိလေးတွေမှာအစရှိနေတော့မယ်နောက်တစ်ခုကကျွန်တော်တို့ခုနလိုနက်နက်ကိုင်းเนาะတပ်ဖွဲ့တွေကကျူးလွန်လို့ရှိရင်ပုံပုံပြီးတော့ဒီကိစ္စမှာအရေးယူမှုအားနေတာကျွန်တော်တို့အားလုံးအသိပဲအဲ့တော့အဲ့လိုမျိုးကိစ္စကြောင့်ဒါတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ပါနိုင်ငံတကာစုံစမ်းစစ်ဆေးပြီးတော့လုပ်ဆောင်ပါတကယ်လို့မရနိုင်လို့ရှင်တော့နိုင်ငံတကာနိုင်ငံတွင်းမှာပြစ်ထိရှင်းနိုင်လို့ရှင်တော့နိုင်ငံတကာအသင့်တီသွားဖို့အတွက်နိုင်ငံတကာတောင်းဆိုတာဖြစ်ပါတယ်ပြည်တွင်းမှာဒီကိစ္စကိုတက်တည်ပြဖို့တောင်ခက်ခဲနေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကအားမလို့အားများဖြစ်တယ်အားမလို့အားများဖြစ်လေပုံမှန်ပြီးတော့ဟိုအရေးယူမှုတွေပုံမှန်ပြီးတော့ဝေဖန်ထောက်ပြဖို့ရည်ထက်ပြီးရှိနေဦးမှာပါပဲ